Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်2018ခုနှစ်ဇန်နဝါရီလ23ရက်စနေနေ့ညနေ6နာရီခွဲနဲ့9နာရီထိအစီအစဉ်တွေကို9ဒိုမီတာ79 19နဲ့25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ကျွန်မရှာဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်ပါပါရှင
်ကျွန်တော်အောင်လင်းဦးပါဒီညနေနားဆင်ရမယ့်သတင်းတွေထဲမှာတော့အီရန်ရဲ့နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့ကမ္ဘာအင်အားကြီး၅နိုင်ငံနဲ့ချုပ်ထားတဲ့သဘောတူညီချက်ကိုပြန်လည်ညှိနှိုင်းလို့မရတဲ့အကြောင်းအမေရိကန်ကိုအီရန်ကသတိပေးပါတယ်မြန်မာနိုင်ငံရဲ့ခိုင်ပြင်းတဲ့မြောက်ပိုင်းမှာဒေသခံတွေစစ်သားတချို့ရဲ့လက်ချက်ကြောင့်တိစုံးခဲ့ရတဲ့မွတ်စလင်ဆယ်ယောက်ဟာအရက်သားတွေသာဖြစ်တဲ့အကြောင်း IRS အစိုးရကပုံစုကပြောလိုက်ပါတယ်ဒီလိုထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့တူညင်ညာပေးမှာပါ
ကောင်းပါပြီရှင်တင်းတွေပြီမှာတော့ထိုင်းနိုင်ငံမှာလိန်အလုသမတရားကျော်ဖန်စီခံရတဲ့အထဲကအများစုဟာမြန်မာအမျိုးသမီးတွေဖြစ်ကြတဲ့အကြောင်းနဲ့အတူနားဆင်ကြရမှာက
ဒီနေ့လှုပ်သွားတာတော့ကျွန်တော်တို့ဒီခန်းနမင်းမျိုးပေါ့နော်ခန်းနမင်းမျိုးရဲ့ဒီအရှိတောင်ဘက်နမိုင်ကောင်ပေါ့ပေါ့နော်ရန်ကုန်ဒီကဘာကြီးမြင်းကနေစကန်အနေဆိုရင်တော့ကျွန်တော်တို့အနောက်မြောက်ဘက်စသုံးမှန်တော့အပေါ်မှာလှုပ်သွားတယ်သွားလို့လာတော့ဟို
မိုးလေဝသနဲ့ဇလဗေဒညွန်ကြားမှုဦးစီးဌာနညွန်ကြားမှုချုပ်ဦးကျော်မိုးဦးပြောသွားတာပါအပြည့်စုံကိုတင်နေပြီးမှနားဆင်ကြရပါမယ်ဒါအပြင်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအာဖရိကနိုင်ငံတွေနဲ့ဟိတ်တီနိုင်ငံတွေကိုချွတ်ချွတ်နေနေပြောလိုက်တဲ့အပေါ်ကမ္ဘာနိုင်ငံတွေရဲ့တုံ့ပြန်ချက်တခါလာမဲ့ဆယ်စုနှစ်တွေအတွင်းကမ္ဘာကုန်းမြင့်ရဲ့၄ပုံတစ်ပုံဟာတည်တည်တရား၆တွက်လာနိုင်တယ်ဆိုတဲ့လေ့လာတွေ့ရှိချက်အကြောင်းတွေကိုပါနားဆင်ကြဖို့ရှိပါတယ်ဒါတွင်မတိုင်ခင်အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်တို့ပြောပြပေးပါမယ်ရှင်
EUA နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့ကမ္ဘာအင်အားကြီး၅နိုင်ငံနဲ့ချုပ်ဆိုထားတဲ့သဘောတူညီချက်ကိုပြန်လည်ညှိနှိုင်းလို့မရနိုင်ကြောင်းအမေရိကန်ကို EUA ကသတိပေးလိုက်ပါတယ်သဘောတူညီချက်ကိုအပြောင်းအလဲလုပ်တာမျိုးအခုရောနောက်မှာပါ EUA ကလက်ခံမှာမဟုတ်ကြောင်းနဲ့ကတိပြုထားတဲ့ကြော်လွန်ဆောင်ရွက်မှာမဟုတ်ကြောင်းလဲ EUA နိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုလိုက်တာပါ EUA ပေါ်တက္ကသိုလ်မှုတွေချမှတ်လို့ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မနေ့တုန်းကပြောဆိုချက်ဟာအခိုင်အမာရရှိထားတဲ့နိုင်ငံတကာသဘောတူညီချက်ကိုသိသိအောင်မဖြစ်ဖြစ်တဲ့နည်းနဲ့ကြိုးပမ်းမှုသာဖြစ်ကြောင်းလဲအီရန်နိုင်ငံရဲ့ဝန်ကြီးမိုဟာမက်ရှာဗက်ဇာရီဖ်ကတွစ်တာလူမှုကွန်ရက်ကနေပြောဆိုလိုက်ပါတယ်။သမ္မတထရန့်ကတော့ကမ္ဘာအင်အားကြီး၅နိုင်ငံနဲ့အီရန်တို့ကြားချုပ်ဆိုထားတဲ့စာချုပ်အရနျူကလ িয়ার စီစဉ်တွေရှော့ချမဲ့အီရန်ပေါ်နိုင်ငံကအရေးယူတန်ခတ်မှုတွေကိုရှော့ပေါ်ပေးထားတဲ့စီစဉ်ရအမေရိကန်ရဲ့တန်ခတ်မှုတွေကိုဆိုင်းငံ့တာဟာဒီလိုချင်းဟာဒုတိယနဲ့နောက်ဆုံးအကြိမ်ဖြစ်ကြောင်းပြောဆိုခဲ့တာပါ။အမေရိကန်ကွန်ဂရက်စ်လွှတ်တော်နဲ့ဥရောပမဟာမိတ်တွေအနေနဲ့သဘောတူညီချက်ကိုတိုးတက်မှုရှိအောင်လုပ်ဖို့ရပောင်120ကျားအချိန်ရအောင်ဒီချိန်မှာရှင်းပေါ်ပေးခဲ့တာဖြစ်ပြီးမလုံနိုင်ခင်ရင်တော့သဘောတူညီချက်ကနေအမေရိကန်ကနှုတ်ထွက်မှာဖြစ်ကြောင်းလဲပြောဆိုတာပြောဆိုထားပါတယ်သဘောတူညီချက်ထဲကအားနည်းချက်တွေကိုပြင်ဆင်ဖို့သမ္မတထရန့်ရဲ့ဆိုပြချက်မှာတော့အီရန်ကနျူကလ িয়ার စက်ရုံနဲ့အားလုံးကိုနိုင်ငံတကာစစ်ဆေးသူတွေချက်ချင်းဝင်ရောက်နိုင်အောင်ခွင့်ပြုဖို့နျူကလ িয়ার နဲ့ဘရော့မှာထုတ်လုပ်မှာမဟုတ်ကြောင်းအီရန်ကကတိပြုဖို့တွေလဲပါဝင်ပါတယ်အမေရိကန်သမ္မတအင်ဂျီရောကတော့သဘောတူညီချက်အသစ်မှာအီရန်ရဲ့ပက်ထရိတ်မစ်ဆိုင်းတုံးတိစောက်မှုတွေကိုလည်းထပ်သွင်းရမှာဖြစ်ကြောင်းပြောဆိုထားပါတယ
်အမေရိကန်သမ္မတဒေါ်နယ်ထရန့်မှာဟေဒီနဲ့အာဖရိကနိုင်ငံတွေပေါ်ချိုးနေတဲ့စကားလုံးတွေတုံးပြီးတော့လွှတ်တော်မတ်တွေကိုရှင်းပြခဲ့တဲ့သတင်းတွေထွက်ပေါ်လာပြီးတဲ့နောက်မှာဒီပေါ်အမေရိကန်ပြည်ထောင်စုအတွင်းမှာရောတကဘာလုံးကပါပြစ်တင်ဝေဖန်နေကြပါတယ်လူခွင့်ဆိုင်ရာကုလသမဂ္ဂပြောခွင့်ရရူဖတ်ကိုဗီလ်ကဒါဟာလူမျိုးရေးအရာခွဲခြားနှိမ်ချမှုဖြစ်တယ်လို့ဆိုပါတယ်ဒုက္ခရောက်သူတွေကိုဖိမကူညီရမှာဖြစ်ပေမဲ့လည်းနိုင်ငံသားတွေအပေါ်ခွဲခြားပြီးတော့နှိမ့်နှိမ်ချချပြောဆိုတာဒီလိုအပြုအမူတွေပြန်ပွားအောင်ဆောင်ရွက်တာတွေကြောင့်လူသားတွေရဲ့အသက်တွေဘဝတွေပျက်စီးသွားနိုင်တယ်လို့သူကပြောပါတယ်လူဝင်မှုကြီးကြပ်ရေးဥပဒေပြောင်းလဲပြင်ဆင်ဖို့လွတ်တော်ကောင်းဆောင်နေတဲ့တွေ့ဆုံဆွေးနွေးပွဲအတွင်းထရမ့်ဟာအာဖရိကနိုင်ငံတွေကရွှေ့ပြောင်းဝင်ရောက်သူတွေအပေါ်ချိုးချိုးဖဲ့ဖဲ့စကားလုံးတွေတုံးပြီးတော့ပြောဆိုခဲ့တယ်လို့အထက်လွှတ်တော်ဒီမိုကရက်ကောင်းဆောင်တဦးဖြစ်တဲ့ရစ်ချတ်ဒါဗင်ကလည်းအတည်ပြုပြောပါတယ်ဝါရှင်တန်ကမှရှိတဲ့အာဖရိကသမ္မတကယုံကလည်းထရမ့်ရဲ့အမှတ်ချက်ဟာစိတ်ပြက်ဒေါသထွက်เสียကောင်းတာကြောင့်အပြင်းထန်ဆုံးစကားလုံးတွေကိုတုံးပြီးတော့ဖြစ်တင်ရှုတ်ချပါတယ်လို့ဆိုပါရယ်။ဒါအပြင်ဒီလိုပြောဆိုမှုကိုပြန်ရုပ်သိမ်းပြီးတော့အာဖရိကတိုက်သားတွေကသာမကတကဘာလုံးကအာဖရိကနယ်ဝါတွေကိုလည်းတောင်းပန်ဖို့တောင်းဆိုလိုက်ပါရယ်။သမ္မတထရမ့်ရဲ့ဒီစကားတွေဟာတိတ်ကိုထိခိုက်နစ်နာတဲ့စကားတွေဖြစ်တယ်လို့တောင်အာဖရိကအာဏာရ ANC ပါတီကလည်းပြောပါရယ်။ဟေဒီနဲ့ဘော့စဝါနာမှာရှိတဲ့အမေရိကန်သံတမန်တွေလည်းတောက်ကြောင်လေးကဒီသက်ဆိုင်ရာအစိုးရရဲ့စင့်ခေါ်ခြင်းကိုခံရပြီးဒီမှတ်ချက်နဲ့ပတ်သက်လို့ရှင်းပြဖို့တောင်းဆိုခံရကြောင်းနိုင်ငံသားရေးဌာနအရာရှိတွေကပြောပါရခင်ဗျာ
အမေရိကန်သမ္မတဖြစ်ဂျန်သစ္စာချိန်ဆိုတာဝန်ယူခဲ့တာတနည်းလောက်ကြမှာပဲပထမဆုံးချိန်ပုံမှန်စစ်ဆေးခံခဲ့တဲ့သမ္မတဒေါ်နယ်ထရန့်ရဲ့ကျန်းမာရေးအခြေအနေအထူးကောက်မွန်နေကြောင်းဆရာဝန်ကကြေညာလိုက်ပါတယ်စစ်ဆေးရမှာချေချောမောရှိခဲ့ကြောင်းနဲ့သမ္မတရဲ့ကျန်းမာရေးအခြေအနေအထူးထူးခြားခြားကောက်မွန်ကြောင်းအသေးစိတ်ကိုတော့အင်္ဂါနေ့မှာအစီအခံတင်ပြမှာဖြစ်တဲ့အကြောင်းသမ္မတရဲ့သမားတော်ဖြစ်တဲ့ဒေါက်တာရိုနီဂျက်ဆန်ရဲ့ကြေညာချက်ကိုအင်ပီရိုပြောခွင့်ရဆာရာဆန်ဒါစ်ကထုတ်ပြန်ရမှာပြောဆိုလိုက်တာပါပုံမှန်ကျမရေးစစ်စစ်မှုကတော့မနေ့တုန်းကပဲ water rate စစ်စစ်ရုံမှာသမရရဲ့သမားတော်ဖြစ်တဲ့ရေတက်ဒုတိယဘုချုပ်ကြီးဒေါက်တာဂျက်ဆန်ကဦးဆောင်ခဲ့တာဖြစ်ပြီးစစ်ရုံမှာ၃နာရီကျော်ကြာခဲ့ပါတယ်ကျမရေးဆရာကိုပိုင်ခွင့်ရေးကိုအမကန်ပေးထားတဲ့အမေရိကန်ပြည်ထောင်စုရဲ့ဥပဒေမှာသမရကလည်းအကျုံးဝင်တဲ့အတွက်ကျမရေးနဲ့ပတ်သက်တဲ့အချက်အလက်တွေကိုအများသိအောင်ထုတ်ပြန်ဖို့ရှိမရှိဆိုတာကတော့သမရပေါ်မှာသာမူတည်ပါတယ်တက်ခွန်ဆက်တဲ့နေ့အရွယ်ရှိနေပြီဖြစ်တဲ့သမရထွန်းရဲ့ပုံမှန်စစ်စစ်ခံတဲ့အစီအစဉ်မှာစိတ်ပိုင်းဆိုင်ရာအခြေအနေကိုတော့စစ်စစ်ဆင်းမှာမဟုတ်တဲ့အကြောင်းလဲအင်ဂျီရောပြောခွင့်ရကအစောပိုင်းမှာပဲပြောဆိုထားပါတယ်ပြီးခဲ့တဲ့နှစ်ဇန်နဝါရီလမှာကျန်းသစ္စာကျင်းစုတာဝန်ယူခဲ့ရင်ကဆက်လို့သမရထွန်းမှာကျန်းမာရေးပြဿနာနဲ့ပတ်သက်လို့ထူးထူးခြားခြားတစုံတရာမကြားရပေမဲ့လည်းအာယုံကျော်ဆိုင်ရာမူမှန်တဲ့ပြဿနာရှိကောင်းရှိနိုင်တယ်ဆိုပြီးစိုးရိမ်မခင်မှုတွေလည်းကြေကြေပြန့်ပြန့်ထွက်ပေါ်နေတာဖြစ်ပါတယ်
ကယ်လီဖိုးနီးယားပြည်နယ်ကမြေပြိုပြီးတော့ရွှေနှုန်တွေဖုံးလွှမ်းခဲ့တဲ့ဒေသမှာရှာဖွေကယ်ဆယ်ရေးသမားတွေဟာအသက်ရှင်ကျန်ရစ်သူတွေကိုဒုတိယအကြိမ်မြောက်အဖြစ်ထပ်မံရှာဖွေခဲ့ပါတယ်။အခုသတင်းပတ်အစောပိုင်းကမြေပြိုမှုကြောင့်လူ18ဦးလောက်သေဆုံးခဲ့တာပါ။ဂျာတာဘေးနေရုံကတော့လူပေါင်း40ကျော်ပျောက်ဆုံးနေတယ်လို့ခန့်မှန်းထားပြီးတောက်ကြနေမှာတော့ပျောက်ဆုံးသူ5ဦးလောက်အထိသာရှိတော့တာပါ။ကယ်ဆယ်ရေးသမားတွေဟာခီးကျန်းသွားရင်တွေရဟယင်တွေအုံပြုပြီးတော့ရှာဖွေခဲ့ပေမဲ့ပြက်ကျနေတဲ့လျှက်ရှည်မီးရှို့တွေနဲ့လမ်းပေါ်ကအတားအဆီးတွေကြောင့်ထင်သလောက်ခီးမပေါက်ခဲ့ပါဘူး။ကယ်လီဖိုးနီးယားတောင်ပိုင်းမှာလွန်ခဲ့တဲ့လကတော်မီအကြီးကျယ်လောင်ကျွမ်းခဲ့ပြီးနောက်ဆက်တွဲမိုးကြီးခဲ့တာကြောင့်တောင်ဆောင်တစ်လျှောက်ကလမ်းတွေအတွင်းရွှွန့်နေရေတွေအင်္ဂါနေ့ကစီးကျလာခဲ့ပါတယ်။မိုးရေတွေကိုဆုပ်ယူလေးရှိတဲ့ခြုံနဲ့တဘာဝအလျောက်ပတ်ရောက်တဲ့အပင်နေရာတော်မီကြောင့်ပျောက်ကွယ်သွားပြီးနောက်မှာအခုလိုမြေပြိုခဲ့တာပါ။တချို့နေရာတွေမှာတော့73စင်တီမီတာအထိမိုးရွာသွန်းခဲ့ပါတယ်။သေဆုံးသူ18ဦးထဲမှာတော့အသက်3နှစ်ကနေ89ဦးထိပါဝင်ပြီး89နှစ်အရွယ်အထိပါဝင်ပြီးအလုံးဟာ Los Angeles အနောက်မြောက်ပိုင်းကသမုဒ္ဒရာကိုအပေါ်ကနေစီးမြင်နေရတဲ့ Santa Barbara ကင်ကဖြစ်ပါတယ်။အဲဒီရှုံနေစီးကြတဲ့ဒေသမှာတပတ်ထဲမနေတဲ့အချိန်တွင်းအလုံးကိုမဖြစ်မနေကယ်ထုတ်ဖို့အမိန့်ထုတ်ပြန်ထားပါတယ်ခင်ဗျာ
။ VOA American တဲ့ညနေပိုင်းမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုက်ထိုမီတာ70 kHz 10683လိုက်ထိုမီတာ19 kHz 15565နဲ့လိုက်ထိုမီတာ25 kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်ပြည်မြေကန်တမြန်မာပိုင်းစီစဉ်ရဲ့စနေနေ့ညနေခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဒေသခံနဲ့စစ်သားတချို့ရဲ့လက်ချက်ကြောင့်တည်ဆုံခဲ့ရတဲ့မွတ်စလင်ဆယ်ဦးဟာစစ်တပ်ကပြောဆိုထားတယ်လို့ကျမ်းပတ်သမားတွေမဟုတ်ကြပဲအပြစ်မဲ့အရသားတွေသာဖြစ်ကြောင်း ARS အစိုးရအစုကပြောဆိုလိုက်ပါတယ်မောင်တော်မျိုးနဲ့အင်းတင်ကြီးရွာမှာအသက်ခံခဲ့ရသူတွေဟာသူတို့ဖွဲ့နဲ့ဆက်နွယ်မှုမရှိကြောင်းနဲ့မြန်မာစစ်တပ်ကစစ်ရာဇဝတ်မှုကျွလွန်ကြောင်းဝန်ခံပြောဆိုချက်ပေါ်လက်လည်လဲလဲကျူးစွကြောင်းလဲ ARS အဖွဲ့ကတူတာလူမှုကွန်ရက်မှာဖော်ပြခဲ့တာကိုရိုက်တာသတင်းကကိုကဖော်ပြလိုက်တာပါဒီမှာဆိုရပြောခွင့်ရသူဦးစောထေးကတော့ဒေသခံရွာသားတွေနဲ့အချက်ပြသမားတွေပူးပေါင်းမှုတွေရှိနေပြီးခွဲခြားဖို့ခက်ခဲကြောင်းနဲ့ ARS ဖော်ဝင်နေဟုတ်မှုဆိုတော့ကိုသိနိုင်မှုစုံစမ်းစစ်ဆေးနေစေဖြစ်ကြောင်းလည်းပြောဆိုထားပါတယ်တမလောကဝေးဦးစီချုံရုံရဲ့ဒီသတင်းပတ်စောပိုင်းထုတ်ပြန်ချက်မှာတော့ပြီးခဲ့တဲ့နှစ်စက်တင်ဘာ၁ရက်နေ့ကတမလောရဲ့နာမည်ရှင်းလင်းရေးစစ်ဆင်ရေးတွေအတွင်းဖမ်းဆီးရမိထားတဲ့ဘင်္ဂလီအချမ်းဖက်သမား၁၀ယောက်ကိုစစ်တပ်ကစစ်ဆေးမမြန်ပြီးနောက်တစ်နေ့မှပဲတပ်ဖြတ်ခံခဲ့ရတာဖြစ်ကြောင်းဖော်ပြခဲ့တာပါ။ချမ်းဖက်သမားတွေရဲ့လက်ချက်ကြောင့်ပြီးခဲ့တဲ့နှစ်ဩဂုတ်လတည်းတည်ဆုံခဲ့ရသူဒေသခံ2ဦးအတွက်လက်စားချေလိုကြတဲ့မိသားစုဝင်2ဦးပါဝင်ရွာသား3ဦးနဲ့အတူတပ်ဖွဲ့ဝင်တွေတပ်ဖြတ်မှုကျူးလွန်ခဲ့ကြောင်းစုံစမ်းတွေ့ရှိခဲ့ရတဲ့အတွက်ဥပဒေနဲ့ညီအရေးယူမှာဖြစ်တယ်လို့တာဝန်ရှိသူတွေကိုအတိပေးအကြောင်းကြားဖို့ပြက်ကွက်သူတွေနဲ့တာဝန်ရှိသူစင်စင်ကိုပါအရေးယူမှာဖြစ်ကြောင်းလည်းဖော်ပြထားပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါ်ဆန်းစုကြည်ကတော့တပ်ဖြတ်မှုကျူးလွန်ရမှာတပ်မတော်တချို့ပါဝင်ခဲ့ကြောင်းဝန်ခံပြောဆိုတာတရားဥပဒေစိုးမိုးရေးအတွက်တိုးတက်မှုခြေလှမ်းတစ်ခုဖြစ်ကြောင်းမနေ့တုန်းကပဲပြောဆိုခဲ့တာပါ။
မြန်မာနိုင်ငံကိုရောက်နေတဲ့ဂျပန်နိုင်ငံသားရေးဝန်ကြီးထာရိုကိုနိုဟာဒုက္ခသည်မြန်မာနိုင်ငံကိုပြန်လာနိုင်ရင်ပြင်ဆင်နေတဲ့မြန်မာအစိုးရရဲ့အစီအစဉ်လေးကိုလေ့လာဖို့ရခိုင်ပြည်နယ်ကိုမြန်မာစစ်ပတ်ရဟန်းရင်နဲ့ဒီကနေ့သွားရောက်ပါတယ်။မစ္စတာကိုနိုဟာရခိုင်ပြည်နယ်ကိုသွားရောက်တဲ့ပထမဆုံးပြည်ပခေါင်းဆောင်တဦးလည်းဖြစ်ပါတယ်။တိမ့်နဲ့ချီတဲ့ဒုက္ခသည်ဟာလွန်ခဲ့တဲ့နှစ်အတွင်းစစ်တပ်ရဲ့စစ်ဆင်ရေးတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးတိမ်းရှောင်သွားခဲ့တာပါ။ ပြိပခါတွေအတွင်းမီးလောင်ဆွန့်ရှွန့်ခဲ့တဲ့နေအိမ်တွေနေရာမှာအစားထိုးပြန်ဆောက်ပေးနေတဲ့အင်ဂျီတထောင်လောက်ရှိတဲ့ကျေးရွာမှာနိုင်ငံခြားရေးဝန်ကြီးကွန်နိုဟာရွာသားတွေနဲ့တွေ့ဆုံပြီးတော့သူတို့ပြပြရာတွေကိုနားထောင်ခဲ့ပါတယ်။အဲဒီနောက်ဘင်္ဂလားဒေ့ရှ်နယ်စပ်ဘက်ကိုသွားရောက်ပြီးဒုက္ခသည်တွေပြန်ဝင်လာမဲ့တံတားနဲ့ပြန်လည်စစ်စစ်လက်ခံရေးဌာနအဆောက်အဦတွေကိုကြည့်ရှုခဲ့ပါတယ်။ရွာတွေနဲ့အိမ်တွေအတော်များများမိရှုဖြစ်စီခံရတာကိုတွေ့ရတယ်လို့မစ္စတာကိုနိုကသတင်းတောက်တွေကိုပြောခဲ့ပြီးဒုက္ခသည်တွေဘဝပုံမှန်အခြေအနေပြန်ရောက်ဖို့အများကြီးကူညီရလိမ့်မယ်လို့လည်းဆိုပါတယ်။စိတ်ဝမ်းကွဲပြားမှုတွေရှိနေတဲ့လူမှုအတိုင်းဝိုင်းတွေကြားတင်းမြတ်ဖို့ရေးဂျပန်ဆွေးရအနေနဲ့တက်ဆွမ်းသမျှကူညီသွားမယ်လို့လည်းပြောပါတယ်။မနေ့တုန်းကတော့မစ္စတာကိုနိုဟာနိုင်ငံခြားရေးဝန်ကြီးနဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်လည်းဖြစ်တဲ့ဒေါ်ဆန်းစုကြည်နဲ့တွေ့ဆုံပြီးနှစ်နိုင်ငံကြားကိစ္စရပ်တွေဆွေးနွေးခဲ့ကြသလိုရခိုင်ပြည်နယ်အရေးနေရဲဆွတ်ခွာသူတွေပြန်လည်လက်ခံနိုင်ရေးမြန်မာနိုင်ငံရဲ့ဒီမိုကရေစီရဲ့ကြိုးပမ်းမှုတွေငင်းငယ်ရေးလုပ်ငန်းစဉ်တွေနဲ့ပတ်သက်ပြီးတော့ဆွေးနွေးခဲ့ကြောင်းမြန်မာအစိုးရကလည်းသတင်းထုတ်ပြန်ထားပါတယ်ဂျပန်နိုင်ငံခြားရေးဝန်ကြီးမြန်မာနိုင်ငံကိုရောက်နေချိန်မှာပဲရခိုင်ပြည်နယ်ကနေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရဲပြန်ရေးအစီအစဉ်အတွက်ဒေါ်လာ300,000အကူအညီပေးဖို့လဲဂျပန်အစိုးရကကြေညာခဲ့ပါတယ်ခင်ဗျာ
ရှိတယ်ပြည်မှာပြည်ရဲ့သတင်းပတ်တဲ့တရုတ်ကုန်တင်သင်္ဘောတစ်စင်းနဲ့တိုက်မိခဲ့တဲ့အီရန်ရင်းနှီးတင်သင်္ဘောကသင်္ဘောသားတွေကနောက်ထပ်အလောင်းနှလောင်းကိုကယ်ဆယ်ရေးတွေရှာဖို့တွေးရှိခဲ့ပါတယ်။မိလောင်နေတဲ့ဆန်ရှိရင်းနှီးတင်သင်္ဘောပေါ်ရေကုန်းဘက်ပေါ်ကနေအလောင်းနှလောင်းကိုဒီကနေ့မနေ့ပိုင်းမှာပဲတွေးရှိခဲ့တာဖြစ်ကြောင်းတရုတ်ဆိုရပိုင်မီဒီယာကပြောဆိုလိုက်တာပါ။အီရန်နိုင်ငံသားသင်္ဘောသား30နဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသား2ဦးလိုက်ပါလာတဲ့သင်္ဘောပေါ်ကသင်္ဘောသားတစ်ယောက်လိုယူဆရတဲ့အလောင်းနှလောင်းကိုလည်းဒီသတင်းပတ်အစောပိုင်းမှာပဲရှာဖို့တွေးရှိထားတာပါ။
ဂရိနိုင်ငံအေသင်မြို့ကဆန္ဒပြပွဲတွေကိုအဓိကရုပ်နှင်နေရဲတွေကမျက်ရည်ကိုပုံးနေတုံးပြီးတော့လူစုခွဲခဲ့ပါတယ်။တနင်္လာနေ့မှာမဲခွဲဆုံးပြတ်မဲ့ချိုးချံချွေတာရေးမူဝါဒနဲ့ပတ်သက်ပြီးတော့ထောင်ထဲချီတဲ့သူတွေဟာတောက်ကြနေကကန့်ကွက်ဆန္ဒပြခဲ့ကြပြီးဆန္ဒပြသူတို့ကလွတ်တော်အဆောက်အဦတွင်ဝင်ရောက်ဖို့ကြိုးစားစဉ်မှာရဲတွေကလူစုခွဲဖို့ကြိုးစားခဲ့ကြပါလားကြိုးစားခဲ့ကြတာပါခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကိုအောင်အောင်တို့ပြောပြပေးကြတာပါအခုတော့သတင်းဆောင်ပါတွေကိုဇက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ဒီကနေ့မုံလွင်ပိုင်းလောက်မှာရန်ကုန်တိုင်းထန်းတပင်မြို့ကိုဗဟိုပြုပြီးအင်အားရီတာစကေး 3.9 အဆင့်ရှိတဲ့အမြင့်ကလေးလှုပ်ခတ်သွားတယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနညွှန်ကြားမှုချုပ်ကပြောပါတယ်ရန်ကုန်မြို့အနီးတစ်ဝိုက်နေပြည်သူတွေငလင်လှုပ်တဲ့ဒဏ်ကိုတိတိတသားခံစားလိုက်ရတယ်လို့မြို့ခံတွေကပြောပါတယ်သုံးရက်ဇက်တိုက်ငလင်လှုပ်ခတ်နေတဲ့ထူးခြားတဲ့အခြေအနေကြောင့်ငလင်ဒဏ်ကာကွယ်ရေးတတိပေးတဲ့ပညာပေးမှုတွေကိုတတိထားလိုက်နာဖို့မိုးလေဝသပညာရှင်တွေကတတိပေးပါတယ်ဒီအကြောင်းအသေးစိတ်ကိုမဆုမွန်ကတင်ပြပေးပါမယ်ရှင်
ဟုတ်ပါတယ်ဇန်နဝါရီလ13ရက်နေ့ဒီကနေ့စနေနေ့မြမစံတော်ချိန်မွန်းလွဲ2နာရီ49မိနစ်52စက္ကန့်အချိန်မှာရန်ကုန်မြို့ထန်းတပင်မြို့အရှိတောင်ဘက်နှမိုင်ခန့်အကွာကိုဗဟိုပြုပြီး AR Richter Scale 3.9 အဆင့်ရှိတဲ့မြင်းငလျင်တစ်ခုလှုပ်သွားခဲ့တဲ့အကြောင်းကဘာရေးငရင်စခန်းကနေတိုက်ထားရရှိခဲ့တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးထားတာညွှန်ကြားရေးမှုချုပ်ဦးကျော်မိုးဦးက VOA မြန်မာပိုင်းကိုပြောပါတယ
်ဒီနေ့လှုပ်သွားတာတော့ကျွန်တော်တို့ဒီထန်းမင်းမျိုးပေါ့နော်ထန်းမင်းမျိုးရဲ့ဒီအရှိတောင်ဘက်နှမိုင်ကောက်ကွာပေါ့နော်ရန်ကုန်ဒီကဘာကြီးအမြင်ကလေးစကန်အနေဆိုရင်တော့ကျွန်တော်အနောက်မြောက်ဘက်စသုံးမှန်နောက်ကွာမှာလှုပ်သွားတယ်သွားလှုပ်လာတော့အင်အားအနေနဲ့တော့3.9ပေါ့နော်အင်အားအနေငယ်နဲ့လှုပ်သွားတဲ့အနေအထားရှိတယ်ပေါ့နော်အခုလှုပ်တဲ့ဥစ္စာကတော့ဟို fog ကတော့အသေးသေးလေးပဲဟိုတနေ့တော့လှုပ်သွားတဲ့ few မှလှုပ်သွားတဲ့အမြင်ကလေးနဲ့တော့ဒီနေ့လှုပ်တဲ့ဥစ္စာနဲ့တော့အသေးပြီးတော့ဟိုမသက်ဆိုင်ပါဘူးဒါကဒီကြလှုပ်တော့မှာဟုတ်ကဲ့အမြင်ကလေးနဲ့ပတ်သက်ပြီးတော့ဒီချိုတင်ကောင်ဝင်ဆောင်ရထားမှာနော်အထူးသဖြင့်တော့ဒါမျိုးအနေထိုင်တဲ့ဒီအဆောက်အဦတွေပေါ့နော်ဒီမြင်းကလေးပြည့်၍အနီးနားမှာရှိတဲ့နေထိုင်တဲ့မြို့ရွာတွေမှာနေထိုင်တဲ့ဒီပြည်သူတွေအနေနဲ့မြို့တို့ရဲ့ဒီအဆောက်အဦတွေဟာဒီမြင်းကလေးနဲ့ခံနိုင်ရရှိအောင်ပေါ့နော်ဆောက်လုပ်ထားဖို့အဓိကတော့လိုပါတယ
်ဆရာအခုဒီဖြူးမှလှုပ်သွားတာကနေစပြီးအခုဒီနေ့နောက်ဆုံးလှုပ်တဲ့အထိပေါ့နော်ဆရာဒီအပြက်စီးဆုံးရှုံးမှုနဲ့ဒီလူအထိခိုက်ပေါ့နော်ဘာများဆရာတို့နောက်ဆုံးသတင်းရပါလဲရှင်
အဓိကတော့ဖြူးမှလှုပ်သွားတဲ့ဥစ္စာကတော့ဒီဘိုးယုံမှပေါ့နော်ဒီဘိုးယုံပေါ်မှရှိတဲ့ fog ကနေပြီးတော့လှုပ်တာပေါ့နော်သူကတော့ဒီသူသူဝေးတဲ့ဒေသမှာလှုပ်သွားတဲ့အနေအထားရှိတဲ့အတွက်ကြောင့်လို့တော်ရီတောင်တွေထဲမှာဖြစ်သွားတဲ့အနေအထားရှိတဲ့အကြောင်းလို့ဒီဆောင်ရတဲ့မြို့ပေါ်မှာရှိတဲ့ဒီသူတွေနဲ့ဒီငင်းငင်းလှုပ်တဲ့ဥစ္စာကိုခံစားရတဲ့အနေအထားပေါ့နော်အဲ့မျိုးအနေအထားလေးရှိပါတယ်နောက်တစ်ချက်ကတော့ဒီနေ့ရန်ကုန်မှာလှုပ်သွားတဲ့ဥစ္စာမှာတော့ကျွန်တော်တို့ရတဲ့အနေအထားရပါတော့ဒီချိုးနေရာတွေမှာတော့ဒီမျက်နှာချက်လေးတွေ နည်းမျိုးကြာလာတယ်မလို့အနည်းမျိုးလေးတော့ရှိတယ်ပေါ့နော
်ပြီးခဲ့တဲ့ဇန်နဝါရီလ12ရက်နေ့တောက်ကြနေမနေ့အစောပိုင်းတနာရီမထိုးခင်ကလေးမှာဖြူးမြို့အနောက်နဲ့အနောက်တောင်ဘက်18မိုင်ခန့်အကွာကိုဗဟိုပြုတ်ပြီးတော့ပဲခူးရိုးမှပြက်၍ကျော်တလျှောက်အင်အား Richter scale 6.3 ညအဆင့်ရှိတဲ့အင်အားအသင့်အသင့်ရှိတဲ့ငလျင်တစ်ခုလှုပ်ခတ်ခဲ့ပါတယ်တောက်ကြနေမနေ့ပိုင်းမှာပဲ Richter scale 5.3 ကျော်တဲ့နောက်ဆက်တွဲငလျင်ငယ်လေးတွေလည်းဇက်တိုက်လှုပ်ခတ်ခဲ့ပါတယ်တောက်ကြနေညပိုင်း9:53မိနစ်56စက္ကန့်တုန်းကလည်းဖြူးမြို့အနောက်တောင်ဘက်22မိုင်ခန့်အကွာကိုဗဟိုပြုတ်ပြီးတော့ AR Richter scale 4.8 အဆင့်ရှိတဲ့ငလျင်တစ်ခုထပ်လှုပ်ခဲ့ပါသေးတယ်အခုလိုရပိုင်းအတွင်းမှာဇက်တိုက်ဆိုသလိုငလျင်တွေလှုပ်ခတ်လာနေတာဟာထူးခြားတဲ့အနေအထားဖြစ်တယ်လို့မိုးလေဝသပညာရှင်ဒေါက်တာဦးထွန်းလင်ကသုံးသပ်ပါတယ
်ဒီရပိုင်းမှာတော့သတိဉာဏ်ကြီးရမှာပေါ့ရန်ကုန်နားမှာလှုပ်လာတာတခုတော့ထူးခြားတာပေါ့နော်ပထမရေကဖြူးပဲလှုပ်တာကတော့တော်တော်ပြင်းတယ် 6.0 လားအဲ့ဒါမှပြင်းတာဒါပေမဲ့ဘာမှပျက်စီးတယ်ပြောအဲ့ဒီကောင်မရှိရတော့နည်းနည်းကန်ကောင်းတာပေါ့နော်အဲ့ဒီမှာတကယ်တော့အဲ့တော့အင်အားနဲ့ဆိုရင်တော့တော်တော်ပြစ်ဖို့ကောင်းတာပေါ့ရန်ကုန်မှာဒါအဲ့ဒီအင်အားမျိုးဆိုရင်တော့တော်တော်ထိခိုက်မဲ့သဘောရှိရပြန်နော်ကျွန်တော်တို့ဘက်မှာအခုရပိုင်းစိတ်လာတာကတော့ဒါနည်းနည်းထူးကြတာပေါ့နော်အရင်တော့တော့ဒီလိုမရှိရနဲ့အခုကျနည်းနည်းလှုပ်လာတော့နော်မြန်မာပြည်မှာရှိတဲ့ငရင်တွေကလည်းတန်ပီးရေကိုကျော်နေကြပြီတန်ပီးရေကျော်နေပြီဆိုတာလှုပ်မယ်ဆိုအချိန်မီလှုပ်နိုင်တဲ့နေသားရှိရဆိုတာဒါကျွန်တော်တို့မြင်းလေးပြည်နယ်ရှိနေတုံ့တက်ခါတယ်လေအဲ့တော့ငရင်ကျော်ပေါ်မှာရှိတဲ့နေရာတွေကနည်းနည်းတတိထားဖို့လိုတာပေါ့
အထူးသဖြင့်လူနေထူထပ်တဲ့နေရာတွေနဲ့ငရင်လှုပ်ခတ်နိုင်ခြေရှိတဲ့ area ကလူတွေအနေနဲ့ငရင်လှုပ်ခတ်လာတဲ့ဆိုရင်ဆောင်ရံရှောင်ရံအချက်တွေနဲ့လိုက်နာရမယ့်သတိပေးပညာပေးမှုတွေကိုလေ့လာသိရှိထားတဲ့လို့လည်းဒေါက်တာဦးထွန်းလွင်ကသတိပေးပါတယ်ရန်ကုန်မြို့ခံကိုစိုးမိုးမြင့်ကတော့ပြီးခဲ့တဲ့ရက်ကပဲခူးရိုးမပေါ်မှာအခြေပြုပြီးဖြူးနာမှာလှုပ်သွားတဲ့ငရင်ထက်စားလို့ရှိရင်ဒီကနေ့ရန်ကုန်မှာငရင်လှုပ်သွားတဲ့အချိန်မှာတော့ရန်ကုန်နေမြို့ခံတွေငလျင်တံကိုတိတိတသားခန်းစားခဲ့ရတယ်လို့အခုလိုမျိုးသူ့အတွေ့အကြုံကိုပြောပြပါတယ
်လာလေလေနေကင်းမဲ့ဆိုတော့လေအပြင်မှာရှိနေတဲ့အနေအထားဆိုတော့အားလုံးကဟိုတိသွားတာပေါ့လေပထမခေါက်တုန်းကအိတ်နေတဲ့လူကဟိုမသိဘူးကျွန်တော်ဆိုပထမခေါက်တုန်းကဆိုမသိဘူးအိတ်နေလို့အိတ်ပြောင်းနေလို့ညာပဲဆိုတော့အခုဒီတစ်ခေါက်ကျတော့မှနေကင်းမဲ့ဆိုတော့ဒီကောင်တော်တော်လှုပ်လိုက်တာတော့ကျွန်တော်ခံစားမိရဲ့ကြောက်တာလန်းတာမရှိပါနဲ့အခုဒါမှမဟုတ်ငလင်းကဇက်တိုက်ကူကတုံနေတယ်ဆိုတော့လေသုံးခါရှိပြီဗျနည်းနည်းလေးလူတွေကတော့နည်းနည်းလေးတော့စိတ်ထဲမှာတော့တမြွတ်တမီလေးတော့ဖြစ်တာပေါ့လေဘာလို့ဆိုတော့ဇက်တိုက်လှုပ်နေတာဟုတ
်နောက်ဆက်တွဲငရင်တန်းကြောင့်ဆယ်မြောင်းတာတမန်တွေအတွက်အနေရကိုသတိပေးကြဖို့နဲ့ပဲခူးရိုးမှပြက်ရွေကြောပေါ်မှာလှုပ်ခဲ့တဲ့အင်အားကြီးငရင်တန်းကြောင့်ရက်အနှဲငယ်ကြာတဲ့အထိနောက်ဆက်တွဲငလင်လေးတွေလှုပ်ခတ်နိုင်တယ်လို့မြန်မာနိုင်ငံငရင်ကော်မတီကလည်းသတိပေးနှိုးဆော်ထားပါတယ်ရှင
်မဆုမွန်စူးစီးတင်ပြခဲ့တာပါရှင်အခုတော့ထိုင်းနိုင်ငံမှာလိန်လုံသမားတချို့ဖမ်းဆီးခံရတဲ့အကြောင်းတင်ပြပေးပါမယ်ထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့အနိုင်ခံတစ်ခုမှာမနစ်တောက်ကြနေကထိုင်းအထူးစုံစမ်းစစ်ဆေးရေးအဖွဲ့အမျိုးသမီးများလူကုန်ကူးမှုကာကွယ်စောင့်ရှောက်ရေးအဖွဲ့နဲ့စစ်တပ်တို့ပူးပေါင်းပြီးတော့ဝင်ရောက်ဖမ်းဆီးမှုလုပ်ခဲ့ရမှာအမျိုးသမီးတရာကျော်ကိုဖမ်းဆီးမိခဲ့ပြီးအများစုကမြန်မာနိုင်ငံသားမိန်းကလေးတွေဖြစ်ကြပါဗျ။ဒီအကြောင်းပြည်စုံကိုထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောင်မအေးအေးမာကသတင်းပေးပို့ထားပါရရှင်
။ထိုင်းနိုင်ငံဘန်ကောက်မြို့ရမနိုင်ဖလန်ကိုစွိုင်ဝိကျိုင်းလမ်းမှာဖွင့်ထားတဲ့ဗစ်တိုရီယာအနှိမ့်ခန်းမှာအသက်မပြည့်သေးတဲ့မြန်မာမိန်းကလေးတဦးကိုလိန်လုံသားအဖြစ်ခိုင်းစေခံရကြောင်းတိုင်တန်းချက်အရထိုင်းရနာပိုင်တွေကဝင်ရောက်စီးနှင်းမှုတွေလုပ်ခဲ့တာပါ။ဒီထဲမှာအမျိုးသမီး120ကျော်ဖမ်းဆီးခဲ့ပြီးဒီထဲကအများစုကတော့အထောက်ထားမဲ့မြန်မာနိုင်ငံသားတွေအများစုပါဝင်တယ်ဆိုပြီးထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားများအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာဦးကျော်တောင်းကပြောပါတယ
်။အနည်းခန့်အထက်မှာတော့မြို့သမီးစုစုပေါင်းအရေအတွက်က120ကျော်ကျော်လောက်ရှိတယ်။ဒါပေမဲ့အဲ့ဒီအလုပ်သမားတွေတော်များများမှာတော့ဒီတရားဝင်နေထိုင်ခွင့်တွေမရှိကြဘူး။နောက်ပြီးတော့ဒီရုံကိုဝင်ပြီးတော့မှစီးနေတဲ့ကိစ္စကလည်းပဲအဲ့ဒီမြန်မာမျိုးသမီးငယ်တယောက်အောက်ကိုအဲ့ဒီခြေရခံရကနေစပြီးတော့မှလုပ်ကြရတာဖြစ်တယ်ဆိုတော့အတော်များများကတော့ဒီပြည်မှာကျွန်တော်တို့မြန်မာတိုင်းရင်းသူတွေပါတယ်ဘာလို့မျိုးဘာလို့မျိုးတော့ပြောလို့တော့မကောင်းဘူးပေါ့လေအများစုကမြန်မာနိုင်ငံကမျိုးသမီးတွေများတယ
်အနှိမ့်ခန်းမှာတော့အသက်17နှစ်ကလေးကရောင်းစားခံခဲ့ရတဲ့မြန်မာမိန်းကလေးတဦးကထိုင်းမျိုးသမီးအဖွဲ့တွေကိုတိုင်တန်းခဲ့တာကြောင့်အခုလိုမျိုးအနှိမ့်ခန်းကိုဝင်ရောက်ဖမ်းဆီးခဲ့တာပါထိုင်းနိုင်ငံထဲမှာအခုလိုမျိုးအနှိမ့်ခန်းတွေကိုဖမ်းဆီးတဲ့အခါတိုင်းမှာမြန်မာနိုင်ငံသားတွေပါဝင်နေတာဖြစ်ပါတယ်သူတို့ကိုတော့လက်ရှိဖမ်းဆီးထားပြီးဘလို့အရေးယူဆောင်ရွက်မလဲဆိုတာတော့မသိရသေးပါဘူးအခုအခါမှာတော့အနှိမ့်ခန်းပိုင်ရှင်ကိုလည်းဖမ်းဆီးထားပါတယ်ထိုင်းရနာပိုင်တွေဝင်ရောက်ဖမ်းဆီးခဲ့တဲ့ဗစ်တိုရီယာအနှိမ့်ခန်းမှာလည်းအရင်တုန်းကအလားတူအမှုအောင်ရှိနေသူ9ဦးကိုလည်းစစ်ဆေးတွေ့ရှိခဲ့တယ်ဆိုပြီးထိုင်းသတင်းတွေမှာတော့ရေးသားဖော်ပြနေပါတယ်ရှင
်ဒီကိုပြီးတဲ့
မောင်တော်မြို့နယ်အတွင်းအင်းဒီကျေးရွာမှာတွေ့ရတဲ့ရုပ်လောင်းတွေဟာတာဝန်ကျလုံခြုံရေးအဖွဲ့ဝင်တွေနဲ့ဒေသခံကျေးရွာသားတို့ကတက်ဖြတ်ခဲ့တာဆိုပြီးတပ်မတော်ရဲ့စုံစမ်းစစ်ဆေးမှုမှာတွေ့ရှိခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းပြည်ပကအတွင်းလုံခြုံရေးတပ်ဖွဲ့တွေရဲ့စစ်စီရေးတွေအတွင်းမှာရွေးကြကျေးရွာသား 6,900 ထက်မနည်းတက်ဖြတ်ခံခဲ့ရတယ်လို့ MSF နေစီမထဆရာဝန်များအဖွဲ့ကလည်းထုတ်ပြန်ခဲ့တာပါ။စစ်စီရေးတွေအတွင်းမှာအခုလိုဥပဒေမဲ့တက်ဖြတ်မှုတွေဟာပြည်ပြည်ပြောင်းလဲရေးလုပ်နေတဲ့နိုင်ငံတနိုင်ငံအတွက်ဘလောက်ထိတက်ရောက်ထိကြိုက်သွားနိုင်ပါသလဲ။ဒီအကြောင်းလာမဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးကြင်ကြသူတွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်တိုက်ရိုက်လေးလိုက်စီစဉ်ထုတ်လွှင့်ချိန်မှာခေါ်ယူပေးပါမယ်။ကိုအမြင်ကိုဆွေးနွေးလိုတာကိုမိကုန်းတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ်ကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က1-239-382-999လေးဖြစ်ပြီးအီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။တရားလေးလိုက်ဆွေးနွေးခန်းကိုဒီည9နိုင်ခွဲမှာထုတ်လွှင့်ပေးသွားမှာမို့စောင့်မျှော်နားဆင်နိုင်ကြပါတယ်ရှင်။အခုတော့နိုင်ငံတကာသတင်းလွှာဘဲကိုဆက်ပါမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအမေရိကန်ရဲ့လူဝင်မှုပြုပြင်ပြောင်းလဲရေးဆွေးနွေးပွဲအတွင်းဆင်းရဲတဲ့နိုင်ငံတွေအပေါ်မှာချိုးချိုးဖက်ဖက်ရိုင်းပြစွာပြောဆိုခဲ့တာကြောင့်သမ္မတထရန့်ဟာနိုင်ငံတကာအတိုင်းအဝန်ရဲ့ဝေဖန်မှုတွေကိုခံနေရပါတယ်။ကမ္ဘာတဝန်းကခေါင်းဆောင်တွေနဲ့တက်ကြွလှုပ်ရှားသူတွေကပြပြတတနဲ့ခမမြန်ပဲပြစ်တင်ရှုံချခဲ့တာဖြစ်ပါတယ်။ VOA သတင်းသား Roman Taylor သတင်းပေးပို့ထားတာကိုကိုရန်နိုင်ကပြောပြပေးပါမယ်ရှင်။
ဟေဒီနိုင်ငံသားတွေ El Salvador နိုင်ငံသားတွေအာဖရိကတိုင်းနဲ့နိုင်ငံတကာအတိုင်းအဝန်တစ်ခုလုံးဟာသမ္မတထရမ့်ရဲ့ပြောကြားချက်အပေါ်မှာအကြီးအကျယ်ဒေါသထွက်ခဲ့ကြပါတယ်။ဟေဒီနိုင်ငံကတက်ကြွလှုပ်ရှားသူ Renny Silva ကတော့ Creole ဘာသာစကားနဲ့အခုလိုပြောပါတယ
်။ Donald Trump စီပီဆုံကန်ဆယ်ဘူး
။ Donald Trump ကဘာကြီးတွေကင်ဆာရောဂါတက်တောင်ပိုဆိုးပါတယ်
။ American သမ္မတ Donald Trump ကဒီကပိတ်ဆွေးနွေးပွဲအတွက်မှာဒီနိုင်ငံတွေဟာညှက်ပတ်ဆင်းရဲတဲ့နိုင်ငံတွေဖြစ်ကြောင်းကိုဒီထက်ပြင်းထန်ဆိုးရွားတဲ့အသုံးနှုန်းတွေနဲ့ပြောကြားခဲ့တာဖြစ်ပါတယ်။ American နိုင်ငံဆိုင်ရာ Haiti သမ္မတကြီးPaul Altador ကတော
့ Unfortunately Haiti has become the center stage of a conversation.
ကမ္ဘာကောင်းစွာပဲ Haiti နိုင်ငံကဒီပြောဆိုမှုအတွင်းမှာအဓိကဖြစ်နေပါတယ်။ဒါဟာကျွန်တော်တို့ရဲ့ဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းစဉ်အတွက်ထိခိုက်နစ်နာစေပါတယ်
။ American သမ္မတ Trump ဟာလွှတ်တော်အမတ်တွေနဲ့လူဝင်မှုပြုပြင်ပြောင်းလဲရေးကိစ္စဆွေးနွေးခဲ့တဲ့အတွင်းမှာအဲ့လိုရိုင်းရိုင်းဆိုင်းဆိုင်းညီပြောဆိုခဲ့တာဖြစ်ပါတယ်။သမ္မတ Trump ဟာလွှတ်တော်ပါတီနည်းကသဘောတူထားတဲ့လူဝင်မှုသဘောတူညီချက်နဲ့ပတ်သက်ပြီးတော့မကြေမနက်ဖြစ်နေတာဖြစ်ပါတယ်။ဒူတော်မြတ်များကတော့သမ္မတထရမ့်အဲ့လိုပြောခဲ့တယ်လို့ပြောနေပေမဲ့လည်းသမ္မတထရမ့်ကတော့သူ့အနေနဲ့အဲ့လိုအသုံးအနှုန်းတွေကိုသုံးနှုန်းခဲ့ခြင်းမရှိခဲ့ဘူးလို့ပြောပြီးတွစ်တာမှာဒီကိစ္စကိုထိန်းနိုင်ဖို့ချိုးပန်းခဲ့ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးကော်မရှင်နာမင်းကြီးယုံရဲ့ပြောခွင့်ရ Rupert Goldville ကတော့
This isn't just a story about vulgar language. It's about opening the door to humanity's worst.
ဒါရန်ပြတဲ့သုံးနှုန်းနဲ့ပတ်သက်လို့ပြောနေတာမဟုတ်ပါဘူး။ဒါကလူရဲမကောင်းတဲ့အပိုင်းတွေဖြစ်တဲ့လူမျိုးရေးခွဲခြားတာတွေကိုနဲ့မတူတဲ့သူတွေကိုမနှစ်သက်တာတွေကိုအားပေးတာတရားဝင်ဖြစ်အောင်လုပ်လိုက်တာဖြစ်တယ်လို့ဒါကလူတော်တော်များရဲ့ဘဝတွေကိုလည်းနှောက်ယှက်ဖြစ်စည်းလာနိုင်ပုံရှိပါတယ်
။အာဖရိကတိုက်တဝမ်းမှာဆွန်တဲ့သမတ်ထရမ့်ပြောကြားချက်အပေါ်မှာတုံ့ပြန်မှုတွေကအမျိုးမျိုးဖြစ်ပါတယ်။ Liberia ဒေသခံတဦးဖြစ်တဲ့ Serena Dixon ကတော့သမတ်ထရမ့်အနေနဲ့တကယ်တော့အဲ့လိုမပြောသင့်ဘူးလို့ပြောပါတယ်။လူခွင့်လှူရှာသူ Moses Gowo ကတော
့ I think Africa should not be bothered. We should continue on our path for reform.to ensure that
Africa တိုင်းအနေနဲ့ဒါနဲ့ပတ်သက်ပြီးတော့ give sign နေကြမလို့ပါဘူးကျွန်တော်တို့အနေနဲ့ data ရင်းပေါင်းစည်းရေးတွေကောင်းကောင်းဖြစ်လာနိုင်တဲ့အထိ Africa တိုက်ကိုပုံမျိုးတိုးတက်အောင်လှုပ်ဆောင်ပေးနိုင်မဲ့ပြည်ပြင်ပြောင်းလဲရေးလမ်းကြောင်းကိုဆက်သွားတင်ပါတယ
်သမ္မတထရမ့်ပြောသွားတဲ့အထက်မှာနောက်တနိုင်ငံဖြစ်တဲ့ El Salvador နိုင်ငံကတော့ American ပြည်ထောင်စုထဲမှာတရားဝင်စာရွက်စာတမ်းမရှိဘဲနေထိုင်အလုပ်လုပ်နေကြတဲ့လူ36,000ကိုပေးထားတဲ့အကာအကွယ်ကို American အစိုးရကဒီတစ်ပတ်မှာရုပ်သိမ်းဖို့ဆုံးဖြတ်ချက်ကြောင့်မဝင်မကျဖြစ်နေသေးဖြစ်ပါတယ်အဇာဗီယိုနိုင်ငံသားဝန်ကြီး Hugo Martinez ကတော့သမ္မတထရမ့်ကိုတရားဝင်စာရေးသားပေးဖို့ကန့်ကွက်လိုက်ပြီးအဇာဗီယိုနိုင်ငံဟာအမေရိကန်ပြည်ထောင်စုကိုနှစ်ပေါင်းများစွာအထောက်အကူတွေကြေကြေပြန့်ပြန့်ပေးခဲ့တာဖြစ်တယ်လို့ Twitter ကနေရေးသားလိုက်ပါတယ်ခင်ဗျာ
။ကိုရနိုင်တင်ပြခဲ့တာပါရှင်။အခုတော့ရာသီဥတုဆိုင်ရာသတင်းလွှာတစ်ပုဒ်ကိုတင်ပြပေးပါမယ်။ရှစ်လာမဲ့ဆယ်စုနှစ်တွေအတွင်းကမ္ဘာကုန်းမြင့်ရဲ့၄ပုံတစ်ပုံဟာတည်တည်တသာ6တွေ့လာနိုင်တယ်လို့လေ့လာချက်တရကဖော်ပြလိုက်ပါတယ်။ဗြိတိန်နိုင်ငံက East Anglia တက္ကသိုလ်နဲ့တရုတ်နိုင်ငံကသိပ္ပံနဲ့နည်းပညာဆိုင်ရာတောင်ပိုင်းတက္ကသိုလ်တို့ရဲ့လေ့လာမှုအသစ်ဖြစ်ပါတယ်။မိုးရေချိန်ရရှိမှုနဲ့ရေငွေ့ပြောင်းမှုအပြောင်းလဲတွေနဲ့ချိတ်ဆက်ပြီးဖြစ်လာမဲ့ရာသီဥတုပြောင်းလဲမှုကြောင့်မိုးခေါင်ရေရှားမှုနဲ့တောမီးလောင်မှုတွေလိုမျိုးဆင်ကဲဖြစ်စဉ်တွေတိုးလာနိုင်ခြင်းရှိနေတယ်လို့လည်းသိပ္ပံပညာရှင်တွေကသတိပေးထားပါဗျ။ VOA သတင်းတော် Henry Richwell ရဲ့သတင်းကိုမတ်တင်ကြီးထိုက်ကပြောပြမှာပါရှင်။
ဆက်မှုခင်မတိုင်မီကာလကလေးကကဘာကြီးဟာ1ဒီဂရီစင်တီဂရိတ်ပူနွေးပြီးသားဖြစ်တယ်လို့သိပ္ပံပညာရှင်တွေကခန့်မှန်းပါတယ်။ရုပ်ချင်းလောင်စာတွေအသုံးပြုတာလိုမျိုးလူတွေရဲ့လောက်ရက်တွေကြောင့်လို့သိပ္ပံပညာရှင်အများစုကပြစ်တင်ပါတယ်။ကုန်းမြေမျက်နှာပြင်6သိပ္ပံကိုတိုင်းတာတဲ့အနေနဲ့ဒေတာခွဲတွေရဲ့မိုးကောင်ရေရှားမှုမှာအပူချိန်1ဒီဂရီစင်တီဂရိတ်အမြင့်ရဲ့တက်ရောက်မှုတွေကိုသူတေသနမှုတွေကလေ့လာခဲ့ပါတယ်။ဤဆန်ကလီတက်ကတူကမနောဂျိုရှိကအခုလိုပြောပါတယ
် What we found was that the regions that changed significantly
ရုပ်နိုင်ငံအရှေ့တောင်ပိုင်းမြောက်အမေရိကအလယ်ပိုင်းတောင်အမေရိကမြောက်ပိုင်းတောင်အာဖရိကနဲ့မြေထဲပင်လယ်ဒေသတို့လိုဒေသတွေအတွင်းမှာအတိတ်ကာလအတွင်းတစ်နှစ်နဲ့တစ်နှစ်အပြောင်းလဲတွေကိုလေ့လာခဲ့ပြီးတိတိသာသာပြောင်းလဲမှုတွေကိုတွေ့ပါတယ
်2015ခုနှစ်ကလက်မှတ်ထိုးခဲ့ကြတဲ့ရာသီဥတုပြောင်းလဲမှုဆန်ရသဘောတူညီချက်ကတော့ကဘာကြီးပူနေမှုကိုဆက်မှုခင်မတိုင်မီကာလကအပူချိန်ထက်1ဒီဂရီလောက်မှထိန်းထားနိုင်မှုရည်ရွယ်ထားတာပါ။အီးစင်ကလျာတက်ကတူကမနာချူရှိကအခုလိုပြောပါတယ
်။ What we found was that in these 6 regions that we looked at, you
can ကဘာတဝမ်းအပူချိန်1ဒီဂရီစင်တီဂရိတ်မြင့်တက်လာတဲ့အခြေအနေအောက်မှာဆိုရင်အက်ဆစ်ထုတ်လုပ်မှုပမာဏကိုအမှန်တကယ်ထိန်းချုပ်ထားနိုင်တာကိုဒီဒေတာ6ခုမှတွေ့ခဲ့ရပါတယ
်။ကဘာကြီးမှာသိထားတဲ့ပူပြင်း6သိပ္ပံကဘယ်လိုမျိုးပါလဲ
။ The futureAverage climate will be like the drier years of the present day. It's like in
Canada. အနာဂတ်မှာဖျက်မြရာသီဥတုကလက်ရှိကာလထက်ပိုပြီးတော့ပူပြင်း6သိပ္ပံသဘောရှိပါတယ်။အသင့်အတင့်မိုးခေါင်ရေရှားမှုနဲ့မပြတ်ကြုံတွေ့ရမယ့်အနေအထားရှိပါတယ်။မိုးခေါင်ရေရှားမှုစိုက်ပျိုးရေးအပူလွန်ခြင်းမိုးခေါင်ရေရှားခြင်းရဲ့စင်ကဲဖြစ်စဉ်တွေဖြစ်တဲ့ဥပမာတော်မီလောင်နာလိုမျိုးတွေဒီလိုတက်ရောက်မှုတွေအလုံးမှာဆိုရင်မိုးနဲ့6သိပ္ပံကတိတ်ကိုအခေယာကျနေတာပါ။
American ပြည်တော်စုကယ်လီဖိုးနီးယားပြည်နယ်မှာဆိုရင်ပြည်내သမိုင်းမှာအဆိုးဆုံးတော်မီနဲ့ကျုံတွေ့ခဲ့ရတာပါ2019ခုနှစ်မှာစတူယန်ကီလိုမီတာ5000ကျော်မီလောင်ခဲ့ပြီးလူ50လောက်သေဆုံးခဲ့ရပါတယ်မနာဂျူရှိကအခုလိုဆက်ပြောပါတယ
် Climate change will make certain things more likely
ရာသီဥတုပြောင်းလဲမှုကြောင့်ဓာတ်မျိုးတွေတေချာပေါ်ဖြစ်လာနိုင်ပါတယ်တော်မီလောင်နာ6သိပ္ပံတွေကလည်းဒီထဲမှာတစ်ခုပါဝင်ဖြစ်လာမှာပါတေချာပေါ်ကြီးတွက်လို့တော့မရပါဘူးခမန်းရတာပါအဲ့ဒါကရာသီဥတုဆိုင်ရာသိပ္ပံပဲဖြစ်ပါတယ်
ကျေပြန့်လာတဲ့ကုန်းမြေဧရိယာမှာပူပြင်း6တွေ့လာရင်စိုက်ပျိုးရေးဇီဝမျိုးစုံမျိုးကွဲတည်ရှိမှုနဲ့ရေအည်အသွေးတို့အပေါ်မှာပါတက်ရောက်မှုရှိလာနိုင်တယ်လို့လဲသုတေသနအဖွဲ့ကသတိပေးထားပါတယ်ရှင်
။မသိငင်ထိုက်တင်ပြခဲ့တာပါရှင် VOA မြန်မာပိုင်းစနေနေ့ညနေခင်းရေဒီယိုအစီအစဉ်ကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။နောက်တစ်နေ့ကြာည9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 30နဲ့50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုကိုအောင်လုံးပြောပြပေးပါမယ်ရှင
်။ UN နျူကလ িয়ার စီစဉ်တဲ့ပတ်သက်လို့နိုင်ငံတကာသဘောတူညီချက်ကိုပြန်လည်ညှိနှိုင်းလို့မရနိုင်ကြောင်းအမေရိကန်ကိုအီရန်ကတတိပေးလိုက်ပါတယ်။သဘောတူညီချက်ကိုအပြောင်းအလဲလုပ်တာမျိုးအခုရောနောက်မှာပါအီရန်ကလက်ခံမှာမဟုတ်ကြောင်းနဲ့ဂရိဖြူထားတဲ့ကျော်လွန်ဆောင်ရွက်နိုင်မှာမဟုတ်ကြောင်းလဲအီရန်နိုင်ငံရဲ့ဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားတာပါ။American သမ္မတဒေါ်နယ်ထရန့်ဟာဟီတီနဲ့အာဖရိကနိုင်ငံတွေပေါ်ချွတ်ချွတ်လွင်လွင်ပြောဆိုလိုက်တဲ့ပေါ် American ပြည်ထောင်စုမှာရောတကဘာလုံးကပါပြစ်တင်မှုပါမှုတွေဆက်လက်ထွက်ပေါ်နေပါတယ်။လူခွင့်ရေးဆိုင်ရာကုလသမဂ္ဂပြောင်းဝင်ရေးပုဂ္ဂိုလ်ရူပတ်ကော်ဗေကတော့ဒါလူမျိုးရေးရခွဲခြားနှိမ့်ချတဲ့ပြောဆိုမှုဖြစ်ကြောင်းဝေဖန်ခဲ့တာပါ။မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာဒေသခံနဲ့စစ်သားတချို့ရဲ့လက်ချက်ကြောင့်တည်ဆုံခဲ့ရတဲ့မွတ်စလင်၁၀ဦးဟာစစ်တပ်ကပြောဆိုထားသလိုအကြမ်းဖက်သမားတွေမဟုတ်ကြဘဲအပြစ်မဲ့ရသားတွေသာဖြစ်ကြောင်း ARC ဆွေးနွေးအုပ်စုကပြောဆိုလိုက်ပါတယ်။မောင်တော်မြို့နယ်အင်းနင်ကျေးရွာမှာအသက်ခံခဲ့ရသူတွေဟာသူတို့ဘက်နဲ့ဆက်နွယ်မှုမရှိကြောင်းနဲ့မြန်မာစစ်တပ်ကစစ်ရဆွေးမှုကျွလွန်ကြောင်းဝန်ခံပြောဆိုချက်ပေါ်လက်လိုက်လဲလဲကျူဆူကြောင်းလဲ ARC ဘက်က Twitter လူမှုကွန်ရက်မှာဖော်ပြခဲ့တာကို Writer သတင်းဌာနကကိုးကားဖော်ပြလိုက်တာပါ။မြန်မာဆွေးရပြောခွင့်ရသူဦးစောထေကတော့ဒေသခံရွာသားတွေနဲ့အကြမ်းဖက်သမားတွေပူးပေါင်းမှုတွေရှိနေပြီးခွဲခြားဖို့ခက်ခဲကြောင်းနဲ့ ARS ဖော်ဝင်ဝင်ဟုတ်မဟုတ်စွာကိုသိနိုင်မှုစုံစမ်းစစ်ဆေးနေစေဖြစ်ကြောင်းလည်းပြောဆိုထားပါတယ်။အချိန်နဲ့မှာပဲမြန်မာနိုင်ငံကိုတိုးရွှေချခီးစဉ်ဖြစ်ရောက်ရှိနေတဲ့ဂျပန်နိုင်ငံခြားရေးဝန်ကြီးထာရိုကိုနေဟာဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်လာနိုင်ရေးပြင်ဆင်နေတဲ့မြန်မာဆွေးရရဲ့အစီအစဉ်တွေကိုလေ့လာဖို့ရခိုင်ပြည်နယ်ကိုဒီနေ့ပဲလေယောင်ကနေတွားရောက်ခဲ့ပါတယ်ခီးစဉ်တွင်မှာတော့ပရိပတ်တွေကြုံခဲ့တဲ့ရခိုင်ပြည်နယ်မြောက်ပိုင်းကဒေသခံရွာသားတွေနဲ့လည်းဂျပန်နိုင်ငံခြားရေးဝန်ကြီးတွေ့ဆုံဆွေးနွေးခဲ့ပြီးသူတို့ရဲ့ပြောဆိုချက်တွေကိုလည်းနားထောင်ခဲ့ကြောင်းသတင်းတွေက ဖော်ပြပါတယ်
။တရင်အချင်းချုပ်ကိုကိုအောင်လုံးကြီးညာပေးခဲ့တာပါ။ဒီညနေအစည်းအဝေးထုတ်လုပ်ရေးမူကမှစုမုံဖြစ်ပြီးစစ်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့နက်ရှော့ကယ်လီဖြစ်ပါတယ်။ကျွန်မရှာဖောင်းပါဒီညနေအစည်းအဝေးကိုတာဝန်ယူတင်ဆက်ပေးတာပါ။ VOA American အသံညနေပဲမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲနဲ့9နာရီထိဓာတ်ရိုက်ထုတ်လွှင့်ခဲ့တာဖြစ်ပါတယ်။ထုတ်လွှင့်ခဲ့တဲ့အစည်းအဝေးတွေကိုပြန်ပြီးနားဆင်လို့ရင်တော့ VOA ရဲ့အင်တာနက်စာမျက်နှာ bemis.voanews.com မှာဝင်ရောက်ဖတ်ရှုနားဆင်နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.